American ကနည်းပညာမျိုးတော်လိုတော်ပြောနိုင်တဲ့ San Francisco မှာတော့လူအစားထိုးသုံးတဲ့စက္ကရိယာတွေဆက်ရုပ်တွေကိုဝင်ငွေကွန်ကောက်တက်မတင်ဆိုတဲ့ကိစ္စကဆွေးနွေးငင်းခုန်စရာဖြစ်နေတဲ့ကိုသားညုံဦးရေ
မြို့တော်ရှိသူတယောက်ဖြစ်တဲ့ James King ကစီးပွားရေးလုပ်ငန်းတွေမှာအရင်လူတွေလုပ်တဲ့အလုပ်ကိုဆက်ရုပ်တွေစက္ကရိယာတွေနဲ့အစားထိုးလို့ရှိရင်အဲ့ဒီလုပ်ငန်းပိုင်ရှင်တွေအနေနဲ့ Robot Tax ဆက်ရုပ်အခွန်ပေးတဲ့နယ်ဆိုပြီးတော့တွန်းတွန်းတိုက်တိုက်လုပ်နေတာကိုမဆီမမော
ပြောရမယ်ဆိုရင်ဆက်ရုပ်လုပ်ငန်းတွေကနေအိမ်အလုပ်တွေအထိကိုဆက်ရုပ်တွေကတဖြည်းဖြည်းနေရာယူလာကြပြီမဟုတ်လားရှင်အလိုလျောက်ဖုံးဆုပ်ပေးတဲ့ဆက်ရုပ်ရေစာတဲ့အချိန်မှာကို့အနားကိုအလိုလိုရောက်လာမဲ့ရေခဲတတားဟင်းချက်ပေးနိုင်တဲ့ဆက်ရုပ်စာပို့သမားမလိုပဲအိမ်ရှိအထိကိုအမှားပစ္စည်းတွေကိုအရောက်ပို့ပေးတဲ့ဆက်ရုပ်ကိုယ်တိုင်မောင်းစရာမလိုတဲ့မော်တော်ကားပြောရင်ကုန်တော့မကုန်နိုင်တော့ဘူးအလိုအလျောက်လုပ်ပေးနိုင်တဲ့ဆက်ပစ္စည်းတွေကိုတစ်နှစ်တစ်မျိုးအသက်အဆန်းတွေတွေ့နေရတာကိုကမ္ဘာထိပ်တန်းနည်းပညာကုမ္ပဏီကြီးတွေရှိတဲ့ San Francisco မှာဆိုပိုရောင်းရှည်ပြေးသေးတယ်
။အဲ့ဒီလိုစေုပ်တွေပို့ပြီးတော့အားကိုးလာကြရင်လူတွေအလုပ်ပြုတ်ကုန်မယ်။အဲ့ဒါကြောင့်လုံသားအင်အားအစားစေုပ်တွေအစားထိုးတုံးတဲ့လုပ်ငန်းတွေကိုစေုပ်တွေအတွက်ဝင်ငွေကွန်ကောက်တာပါလို့ James Kim ကတိုက်တွန်းနေတာပေါ့ဗျ
။ It's not immigration. It's not the offshoring of jobs. Automation and robots is absolutely
နိုင်ငံသားကနေလူတွေလာပြီးအလုပ်လုပ်တာမဟုတ်ဘူး။လုပ်ငန်းတွေကိုပြည်ပနိုင်ငံတွေစီရွှေ့သွားတာမျိုးမဟုတ်ပါဘူး။နောက်ဆိုရင်အလုပ်နေရာတွေမှာအကြီးမားဆုံးနံပါတ်၁ချင်းချောင်းမူကြီးကလူအစားထိုးစက်ကရီယာတွေဆက်ရုပ်တွေဖြစ်လာပါလိမ့်မယ်
။ဆက်ရုပ်တွေစီကရမယ့်ဝင်ငွေခွန်တွေကိုအလုပ်ပြုတ်သွားသူတွေအတွက်ပြန်ပြီးတော့အသုံးချရမယ်လို့ဆိုပြီးတော့အခွန်ကောက်ဖို့ကိစ္စကိုသူကရှည်တန်းတင်လုပ်နေတာလို့ဆိုပါတယ
်။ So that we can help invest back in human capital and help people retool for other jobs.
ဒီခွန်ငွေတွေကိုအတွေ့အကြုံအသိပညာဖြန့်ဝေတဲ့နေရာမှာပြန်ရင်းနှီးပြီးအလုပ်ပြုတ်သွားတဲ့သူတွေတခြားအလုပ်တွေပြန်ရှာလို့ရအောင်ကူညီနိုင်ပါတယ်။
လူတွေနေရာမှာအစားထိုးလာမဲ့ဆက်ရုပ်တွေကိုလူတွေနဲ့ဒန်းတူဝင်ငွေကွန်ကောက်တဲ့နယ်ဆိုတာကို Microsoft ကုမ္ပဏီကြီးကိုပူးတွဲပြီးတည်ထောင်ခဲ့တဲ့ Bill Gates က2008ခုနှစ်နှစ်ဆန်းပိုင်းတုန်းကပြောပူတဲ့ကိုသားညုံရဲ့အဓိကကဒီလုံသားအင်အားနေရာတွေမှာဆက်တွေကြက်ကြက်ပြက်ပြက်အစားထိုးသုံးနိုင်ဖို့ကြိုးစားနေကြတာနှေးသွားအောင်နဲ့သက်ကြီးရွယ်အိုတွေကိုစောင့်ရှောက်တဲ့အလုပ်မျိုးတို့နောက်ကျောင်းတွေမှာကလေးငယ်တွေအတွက်လုပ်တဲ့အလုပ်တွေမှာပေါ်ပြီးတော့မှငွေကြေးသုံးဆွဲတဲ့နယ်လို့ Bill Gates ကဒီ Quartz ဆိုတဲ့ online သတင်း website နဲ့မေးမြန်းကမှပြောခဲ့တာချင်းအဲ့လိုမျိုးသူကပြောလိုက်လို့ Microsoft company ကတော့ဖြင့် computer ဉာဏ်ရည်စွမ်း artificial intelligence နည်းပညာပိုင်းမှာရှေ့ပြေးနေတယ်လို့ဆိုပြီးတော့တချို့ကတော့ထောက်ပြခဲ့ကြသေးတယ်
။ဥရောပမှာလည်းစျေးုပ်တွေကိုအခွန်ကောက်ဖို့ကြိုးစားခဲ့ကြသေးတယ်မဟုတ်လားမဆွေမမွေရဲ့အလုပ်ပြုတ်ကုန်တဲ့အလုပ်သမားတွေကိုကျွမ်းကျင်သင်တန်းတွေပေးနိုင်ဖို့စျေးုပ်ပိုင်ရှင်တွေကိုအခွန်ကောက်မယ်ဆိုပြီးတော့ EU လွှတ်တော်မှာအဆိုပြုခဲ့ပြီးဒီနှစ်ဆန်းလုံးကမဲခွဲခဲ့ကြတာကက်ကွက်သူများလို့ဒီဥပဒေအတိမပြုတ်နိုင်ခဲ့ဘူးလေ
အခုလဲဆန်ဖရန်စစ္စကိုမြို့တာဝန်ရှိသူတယောက်ကဒီဆက်ရုပ်ဝင်ငွေကွန်ကောက်နိုင်ဖို့ကြိုးစားနေပေမဲ့ဆီလီကွန်ဗယ်လီကဆက်ရုပ်နည်းပညာအခြေခံတဲ့လုပ်ငန်းရှင်တွေကတော့ဆက်ရုပ်တွေကိုဝင်ငွေကွန်ကောက်ပေးကိစ္စကိုအတော်ကိုကန့်ကွက်ကြတယ်အခုဒီကယ်လီဖိုးနီးယားပြည်နယ်က shopping mall တချို့မှာလုံခြုံရေးတာဝန်ယူနေတဲ့လုံခြုံရေးဆက်ရုပ်တွေဟိုတယ်လုပ်ငန်းဝန်ဆောင်မှုဆက်ရုပ်တွေကိုတီထွင်ထားတဲ့Nightscope ဆိုတဲ့ company ရဲ့ CEO William Santana Lee ကဆိုရင်ဆက်ရုပ်တွေစီကအခွန်ကောက်မယ်ဆိုတာရည်စရာကောင်းတယ်လို့ဆိုတယ်
။ Progress will continue. Our plan is going to go from 7 billion people to 9 billion people.
တိုးတက်မှုတွေကဆက်ကြည့်နေမှာပါ။ဒါကြီးမှလူသား8000ကနေ9000အထိတိုးလာရင်တရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးလုပ်ငန်းတွေအတွက်လုံလောက်တဲ့လူဝင်အားရှိမှာမဟုတ်ပါဘူး။အစိုးရအနေနဲ့ကပြည်သူတွေကိုကာဝယ်ဖို့ကပထမပါ။အခုလိုအခွန်ကောက်မယ်လို့ပြောနေတာအတိအပယ်မရှိပါဘူး။
အလုပ်ခွင်တွေမှာဆက်ရုပ်တွေကလူတွေအစားဝင်လုပ်ပေးနေလို့အလုပ်မှညှင်းငွေစရာမဖြစ်တော့ဘူးလူတွေအနေနဲ့ဒီတခြားအကျိုးရှိတဲ့အလုပ်တွေကိုပို့ပြီးတော့အားဆိုင်ထုတ်လုပ်နိုင်တယ်လို့ဆက်ရုပ်ကုမ္ပဏီတွေကတော့ပြောကြတယ်။နောက်လူတွေရဲ့အလုပ်ကိုဆက်ရုပ်တွေကလူယူမယ်ဆိုတဲ့အတွေးခေါ်ကလည်းမှားနေတယ်လို့သူတို့ကဆိုရဲရှင့်ဆက်ရုပ်တွေကလူတွေရဲ့အလုပ်နေရာကိုယူတာမဟုတ်ပါဘူးတဲ့လုပ်ရမယ့်အလုပ်တွေကိုပဲအစားထိုးလုပ်ပေးမှသာဖြစ်တယ်လို့ညှင်းချက်ထုတ်ကြတယ
်။အလုပ်ခွင်တွေမှာလူတွေစားဆက်ရုပ်တွေအစားထိုးနေရာယူလာမလားဘရော့အဲ့ဒီအချိန်ကြီးရောက်မှလဲဆိုတာကတော့ရှေ့လျှောက်အခြေတည်ကိုညင်းစရာကိစ္စတွေဖြစ်နေမှာသိကြတယ်ဗျ။ OECD အဖွဲ့ကြီးရဲ့ Commander ချက်အရဆိုရင်တော့အမေရိကမှာအလုပ်ခွင့်900ခန့်နှုန်းအလုပ်နေရာ73တန်းလောက်ကိုစက်တွေကအစားထိုးနေရာယူလာနိုင်တယ်တဲ့။တချို့စီးပွားရေးပညာရှင်တွေကတော့ဆေးရုံတွေအစားထိုးတဲ့တယောက်မှုကအဲ့လောက်ကြီးထိခိုက်ပါမဟုတ်ဘူးလို့လည်းပြောကြတယ်မဆီမမော။
ဘယ်အတိုင်းထာထီးဖြစ်လာမှာလဲဆိုတာအတိအကျပြောဖို့ခက်နေသေးပေမဲ့မြောက်အမေရိကမှာလူသိများတဲ့ International Brotherhood of Teamsters အလုပ်သမားတမကကတော့တမကရဲ့အမည်နဲ့ဒီဆက်ရုပ်ကုမ္ပဏီတွေနဲ့ပူးပေါင်းဆောင်ရွက်တဲ့လို့ထင်တယ်။တမကဥက္ကဋ္ဌ Rome Eloy ပြောတာကဒီလိုပါ
။ I think we have to partner with these companies and work with them on how this
company တွေနဲ့ကျွန်တော်တို့ပူးပေါင်းပြီးဘယ်လိုလုပ်တင်တယ်လဲ။လုပ်သားတွေဘာဖြစ်သွားမှာလဲဆိုတာ အတူတွဲအဖြေရှာရမယ်ထင်ပါတယ
်အခုခေတ်နည်းပညာတိုးတက်မှုအရှင်ကကြိုတင်တွက်ဖို့မမိနိုင်အောင်ကိုတိုးတက်နေတော့နောက်ထပ်ဘလို့ဆက်ရုပ်မျိုးပေါ်လာအောင်မလဲဆိုတာမပြောနိုင်သေးဘူးအခုတော့မှဒီအရင်ကထင်မှားတဲ့ဆက်ရုပ်မျိုးတွေကရှိနေပြီဆက်ရုပ်တွေမှာဆက်ရုပ်တွေသုံးပြီးတော့ခွဲစိတ်ကုသနေကြပါပြီတကယ်လို့ဒီ San Francisco မြို့တာဝန်ရှိသူ Jane Kim တိုက်တွန်းနေတယ်လို့ဆက်ရုပ်တွေကိုဝင်ငွေကွန်ကောက်မဲ့ကိစ္စကတကယ်ဖြစ်ဖို့အလံဝေးပါသေးတယ်လို့ထင်နိုင်ကြတဲ့တစ်ချိန်တည်းမှာပဲလွန်ခဲ့တဲ့တစ်နှစ်နှစ်နှစ်အထိကိုဟင်းချက်ပေးနိုင်တဲ့ဆက်ရုပ်မျိုးပေါ်လာမယ်ဆိုတာတွေးတော့မတွေးမိခဲ့ကြဘူးလို့ AP သတင်းဆောင်ပါတစ်ခုမှထောက်ပြထားပါတယ်ရှင်